ဤကနေ့1359ခုနှစ်တော်သလင်းလခွေနေ့1999ခုနှစ်အောက်တိုဘာလ1ရက်ဗုဒ္ဓဟူးနေ့ညနေ 3:40 မှာဘုန်းကြီးတို့တရားဖို့စတဲ့ဗတ္တရားဟောရမှာပါလေဓမ္မစကြာတရားပြီးသေးဘူးလားဘယ်တော့ပြီးမလို့အဆုံးသတ်တဲ့အခါပြီးလိုက်မယ်နော်ဘယ်ရောက်သွားပါလိမ့်မလားမနေ့အရင်ဥပုဘ္ဗကဘယ်ရောက်သွားလဲပါတယ်မြတ်စွာဘုရားဘုရားအဖြစ်ရောက်သွားပြီဟုတ်သလားဘုရားဖြစ်တော့မြတ်စွာဘုရားဗောဓိညောင်မဲအောင်မှာကဆုံလာကြီးနေ့ညနေဆောင်မြေရှင်ဆုံးဖြန့်ကျဲထားတဲ့ပလင်မောမှာသရင်သုံးမိတာနဲ့မန္တကလာပြီးတော့ပလင်လူမြတ်စွာဘုရားကဒီပလင်ရဖို့တမ္ယတရွှေညံတော်ရဖို့ရာအတွက်လေးသိင်ချင်တဲ့ကဘာတသိန်းကလပလုံးဒါနအစိုက်တဲ့ပါရမီတွေဖြည့်ခဲ့တာမြေကြီးတသက်ရှိပါတယ်ဆိုပြီးတော့မြေကြီးကိုလက်ညှိုးညွှန်တည်တည်ထားတော့မြေငလင်ပြင်းစွာလှုပ်ရေတွေကြီးအစိုက်ဒီဖြင့်ဖြစ်တဲ့အခါကျတော့မနစတိတွေပြေးကြနေမဝင်ခင်မဲမနတ်ကဲရံကိုအောင်နေအဲ့ဒီပလင်ကိုအပရာဇိတာပလင်လို့ဒီလိုခေါ်တယ်အပရာဇိတာပလင်ဆိုရယ်သူတစ်ပါးတို့မအောင်နိုင်နဲ့မအောင်နိုင်နိုင်တဲ့ပလင်နဲ့သူတို့ဘာလို့မအောင်နိုင်တဲ့ပလင်အခုမနက်ကလာလူတယ်မရဘူးအပရာဇိတာပလင်အဲ့ဒါနေမွေမိပါပဲမနာစီရှုံးတော်မြတ်စွာဘုရားထဝဲဖို့ကမပြတ်ဖဲနဲ့ပထမထွက်လေဝင်လေရှုပြီးတော့နာသီဝမှာစိတ်ထားပြီးလေထွက်လို့ထီတာဝင်လို့ထီတာရှုရှုရချက်ချင်းပဲပထမဇံယနောက်ဒုတိယဇံယနောက်တတိယဇံယနောက်စတုထဇံယအဲ့ဒီပထမဒုတိယတတိယစတုထဇံဘာကွာချတာလဲဆိုတော့ပထမဇံမှာတော့ဝိတဝိสารပိတိဒုက္ခเอกကရာဇံယငါ၅ပါးပါတယ်ဇံဆိုတာစိတ်ငြိမ်းနေတာအာယုန်ထဲမှာစိတ်မြုပ်ဝင်နေတာဇံအဲ့ဒီမြုပ်ဝင်နေတဲ့စိတ်ထဲမှာအာယုန်စီစိတ်ဥတည်တင်ပေးတဲ့ဝိတက်ပါတယ်ကြံစီတယ်လို့တခါတခြားစကလုံးသုံးစရာမရှိလို့ကြံစီတယ်လို့ပဲဘာသာပြန်ရဒါပေမဲ့ကြံစီတာမဟုတ်ရှုစိတ်ကိုအရှုကထွက်လေဝင်လေပေါ့ဥတ္တပီတင်ပေးတဲ့အစာဥတ္တင်ပေးတာတင်ပေးတဲ့သဘောပါတယ်နောက်အဲ့လိုတင်ပေးတဲ့အတွက်ရှုစိတ်ဟာထွက်လူဝင်လေအာယုံမောမှာကြာရောက်နေတဲ့အခါကျတော့ထွက်လူဝင်လေအာယုံမောအာယုံမောစင်ញင်သုံးတတ်တယ်လို့ခေါ်တယ်အမှန်တော့ဒါလည်းပဲစကလုံးအရာသာပြောတာစင်ញင်သုံးတတ်နေတာတော့မဟုတ်ဘူးထွက်လူဝင်လေပေါ်စိတ်ရောက်ပြီးတော့နေတာဒါပြောတာအဲ့ဒါကိုဝိสารလို့ခေါ်တယ်။စင်ញံသုံးတတ်တယ်လို့ဘာသာပြန်တယ်။ဝိတ္တဝိสารအဲ့ဒါထွက်လေဝင်နေအာယုံပေါ်မှာစိတ်ငြိမ့်နေတော့နှစ်သက်မှုဝေါမြောက်မှုတွေဖြစ်တာပေါ့စိတ်တည်ငြိမ့်နေတမာရိယနဲ့ဝမ်းသာနေတော့အဲ့ဒီနှစ်သက်ဝေါမြောက်မှုကိုပီတိခေါ်တယ်။အဲ့လိုနှစ်သက်ဝေါမြောက်တဲ့အချိန်မှာပဲစိတ်ကဘယ်မှမလွဲ့မင်းနဲ့စိတ်ထဲမှာလောဘဒေါသ మోహ ဘာမှမရှိတော့စိတ်ကချမ်းသာတယ်အဲ့ဒါကိုဒုက္ခခေါ်တယ်အဲ့ဒီထွက်လေဝင်လေအာယုံပေါ်မှာပဲစိတ်ဟာစိုက်ပြီးတော့တရှိန်နဲ့တည်နေတာကိုတမာရီလဲခေါ်တယ်ဧကဂရာလဲခေါ်တယ်ဇာယင်္ဂအနေနဲ့တော့ဧကဂရာလို့သုံးတယ်လူရင်းကတော့အာယုံပေါ်မှာစိတ်စိုက်ပြီးတည်ငြိမ်နေတာပြောတာဧကဂရာအဲ့တော့ဝိတက်ဝိสารပီတိဒုက္ခเอกကတာအင်္ဂါပဲနှစ်ပါးပါတော့ 5ပါးပါတယ်အဲ့ဒါပထမဇန်တဲ့ပထမဇန်ဆိုတာအစဆုံးစိတ်တည်ငြိမ်မှုပဲဒါပဲလူရင်းကတော့နောက်ဒီတဲ့ပုပ်ပြီးစိုက်ပြီးယူလို့စိတ်ကပိုးပိုးတည်ငြိမ်လာတဲ့အခါကျတော့ပိုးအာယုံနဲ့မြုပ်ဝင်လာတဲ့အခါကျတော့ဝိတ္တမပါတော့ဝိစာရလည်းမပါတော့ဘာကြောင့်လဲဆိုတော့ထွက်လေဝင်လေအာယုံပေါ်မှာပဲစိုက်ပြီးမြုပ်တည်ငြိမ်နေပြီဆိုတော့အာယုံပေါ်စိတ်ကဆွဲတင်မှုလူသေးလားမလို့တော့အဲ့ဒါအာယုံပေါ်ဥတ္တတင်ပေးတဲ့ဝိတ္တဆိုတာဒါမရှိဘူးအာယုံစင်ញံသုံးသက်တဲ့ဝိစာရလည်းမရှိတော့ဘာကြောင့်လဲဆိုတော့အဲ့ဒီအချိန်မှာအဲ့ဒီစင်ញံသုံးသက်တဲ့ဆိုတဲ့သဘောလွန်းသွားပြီးတော့နှစ်သက်ဝမ်းမြောက်မှုနဲ့ချမ်းသာနေတာတည်ငြိမ်နေတာဒါပဲရှိတော့နှစ်သက်ဝမ်းမြောက်တာကပီတိချမ်းသာနေတာကဒုက္ခတည်ငြိမ်နေတာကဧကဂတာအဲ့ဒါဝိတ္တနဲ့ဝိสารပြုတ်သွားသည်အထိတမာရိအားကောင်းသွားတော့အဲ့ဒီဟာကိုဒုတိယအဆင့်ဒုတိယဇံလို့ခေါ်တယ်ဒုတိယဇာမှာပိတိဒုက္ခဧကဂရဇိုင်းအင်္ဂါသုံးပါးပါတယ်လို့ဒီလိုဆိုရတယ်။ဝမ်းမြောက်နေတယ်ချမ်းသာနေတယ်တည်ငြိမ်နေတယ်ဒါပြောလို့တော့။အဲ့ဒါတဖြည်းနဲ့တဖြည်းပိုးပြီးတည်ငြိမ်သားရှိတော့ပိုးပြီးတည်ငြိမ်လာတယ်။ပိုးပြီးတည်ငြိမ်လာတဲ့အခါကျတော့ငြိမ်သက်လာတယ်။အဲ့ဒါလိုငြိမ်သက်တဲ့အခါကျတော့လှုပ်ရှားတဲ့နှစ်သက်ဝမ်းမြောက်မှုပိတိဆိုတာမပါတော့မရှိတော့စိတ်ထဲမှာနှစ်သက်တဲ့ဝမ်းမြောက်တယ်ဆိုတာကိုမရှိတော့နှစ်သက်တဲ့ဝမ်းမြောက်တယ်ဆိုလို့ချင်းသူကလှုပ်တော့ပီတိကလှုပ်တဲ့သဘောရှိတယ်တချို့များကြည့်လေအဲဆံဘွယ်အောင်စင်းထွက်စေတွားကြည့်ကြသန်းဆိုတွားကြည့်တယ်ဟာဒီ6လုံးပါတယ်ဆိုထမခုံဘူးလားအဲ့တော့ဝမ်းမြောက်တဲ့ပီတိကလှုပ်တာလားငြိမ့်တာလားလှုပ်တာနှစ်သက်ဝမ်းမြောက်မှုပီတိရှိနေလှုပ်တယ်အခုစိတ်ကပိုးငြိမ်လာတဲ့အခါကျတော့အဲ့ဒီလှုပ်တဲ့ပီတိလည်းမရှိတော့အာယုံနဲ့မဝုတ်ပြီးတော့ချမ်းသာနေအဲ့ဒါကြတော့ဒါတတ္တိယဇံလို့ခေါ်တယ်တတ္တိယအဆင့်ပေါ့ပိုးတဆင့်မြင့်သွားပြီဒုက္ခဧကဂတဇိုင်းအင်္ဂါနှစ်ပါးရှိတယ်တဲ့ပိုးမြင့်သွားပြီချမ်းသာနေတာနဲ့တည်ငြိမ်နေတာပဲရှိတယ်ဒီတဲ့ပိုးပြီးတဖြည်းဖြည်းအာယုံနဲ့စိုက်မြုပ်သွားပြန်တဲ့အခါကျချမ်းသာတဲ့သဘောတောင်မရှိတော့အာယုံမတည်ငြိမ်နေတဲ့သဘောလေးတစ်ခုပဲရှိတယ်ချမ်းသာတာလည်းမရှိဘူးမချမ်းသာတာလည်းမရှိဘူးဆင်းရဲတာလည်းမရှိဘူးမဆင်းရဲတာလည်းမရှိဘူးအာယုံမစိုက်ပြီးမြုပ်ပြီးတည်ငြိမ်နေတယ်အကောင်းဆုံးချမ်းသာပေါ့အဲ့ဒီဟာကြတော့ချမ်းသာတာကိုမပါတော့တဲ့အတွက်ချမ်းသာတာလည်းမဟုတ်မချမ်းသာတာလည်းမဟုတ်ဆင်းရဲတာလည်းမဟုတ်မဆင်းရဲတာလည်းမဟုတ်လို့သူ့ကိုဥပိ္ပခာလို့ခေါ်တယ်အလယ်အလတ်သဘောတဲ့အလယ်သဘောချမ်းသာဆင်းရဲတစ်ခုရဲ့အလေအဲ့ဒီအလေသဘောမှာနေတော့ဥပ္ပခာဒါကဘယ်လစ်လူရှုတယ်လို့ဒီလိုစကလုံးသုံးတယ်မှန်တော့လစ်လူရှုတာတော့မဟုတ်ပါဘူးအလေရရနေတာဒါကြောင့်မလို့အဲ့ဒီအဆင့်ကိုစတုဋ္ဌဇင်လို့သတ်မှတ်တယ်အဲ့ဒါကိုဥပ္ပခာဧကဂတာဆိုင်အင်္ဂါနှစ်ပါးရှိတယ်လို့ခေါ်တယ်ဘယ်နှစ်ဆင့်ရလေးစင်ပထမစင်ကဘာဆိုင်ငါတွေပါလဲဒုတိယစင်ကပီတိဒုက္ခဧကဂတာတတိယစင်ကစတုဋ္ဌစင်ကဥပ္ပခာဧကဂတာအဲ့ဒါအငြိမ့်ဆုံးအစဉ်ပေါ်ငြိမ့်နေတာမြို့ပြီးငြိမ့်နေပေါဝင်ကျင်လည်းဘာမှမသိတော့အဲ့ဒါကိုပဲဇန်ချမ်းသာခံစားတယ်လို့ခေါ်တယ်။ဟို၅ဇင်ခွဲတာတနည်းရှိသေးတယ်။အဘိဓမ္မာမှာတော့များသောအားဖြင့်၅ဇင်ခွဲတယ်။၅ဇင်ခွဲတော့ဝိတ္တနဲ့ဝိสารာကိုတဆင့်စီခွဲယူလိုက်တာ။အခုကတော့ဝိတ္တနဲ့ဝိสารာကပထမဇင်မှာပဲပါတယ်ဒုတိယဇင်ကျနှစ်ခုလုံးပြုတ်ကျနေခဲ့။၅ဇင်ခွဲတဲ့အခါကျတော့အဲ့ဒီ၅ပါးလုံးပါတဲ့အစဉ်ကပထမဇေနောက်ဝိတက်ပြုတ်ကျမ်းပြီးဝိสารပီတိဒုက္ခဧကဂရာ၄ခုပါတာတဆင့်ဆိုပြီးတော့အဲ့လိုခွဲလိုက်တယ်။ဒါမဲ့ကျမ်းကမှာတော့သမာဘတ်၈ပါးလို့သုံးတဲ့နေရာမှာဒီဇံက၄ပါးပါပဲ။၄ပါးဟာပို့ပြီးတော့ ကောင်းပါတယ်အဲ့မြတ်စွာဘုရားအဲ့လိုဗောဓိညောင်မင်းအောက်မှာအပရာဇိတပလင်ခေါ်တဲ့မြက်ခင်ဖြန့်ခင်ထားတဲ့ပလင်ပေါ်မှာထိုင်ပြီးတော့ဇံဝင်စားသရုတ်ထဇံရောက်တဲ့အခါကျတော့အကြီးငယ်ဖမ္မဝင်စားတော့၎င်းရမှာပုပ္ပေနိဝါဒနုတ္တိညာရရှိရှိဘဝတွေမှာဖြစ်ခဲ့တာတွေပြန်ပြီးသိတယ်ညာ၎င်းချိန်မှာရအဲ့ဒါလည်းပဲပုပ္ပေနိဝါဒနုတ္တိဆိုတာအဘိညာဉ်ပေါ့ဇံအာကောင်းမှအာကောင်းတဲ့ဇံပေါ့အခြေခံပြီးတော့စိတ်ညွတ်ပြီးယူရတာအဲရှိရှိဘဝတွေသိရတွေ့ရတဲ့အခါကျတော့ဒုက္ခတွေကြီးပဲတွေ့တော့မှာပေါ့ဒုက္ခပဲတွေ့ပါ Now အဲ့ဒါသံဃာယံလုံတဲ့အခါကျတော့မြတ်စွာဘုရားပဋိစ္စသမုပ္ပါကိုဆင်ញင်မိတယ်ပဋိစ္စသမုပ္ပါဆင်ញင်မိတယ်ဩမသိလို့ဘဝရာကြောင်းလှုပ်တည်လှုပ်မိတာပဲဒီလိုလှုပ်တော့လည်းပဲတဘဝအစာဆုံးစိတ်ကလေးဖြစ်လာဒီအစာဆုံးစိတ်ကလေးဖြစ်တာနဲ့နောက်ရုပ်တွေစိတ်တွေဆက်ဆက်ပြီးတဘဝဖြစ်ရုပ်တွေစိတ်တွေဆက်ဆက်ဖြစ်တာနဲ့မျက်စိတွေနားတွေနှာခေါင်းတွေရှားတွေပါးစပ်တွေဆိုတာတွေပေါ်လာအဲ့ဒါတွေပေါ်လာပြန်တော့လည်းပဲနောက်ကြတော့မျက်စိနဲ့အစင်းနဲ့တွေ့ရဗျာနဲ့နားနဲ့အသံနဲ့တွေ့ရဗျာနဲ့နှာခေါင်းနဲ့အနတ်နဲ့တွေ့ရဗျာနဲ့ရှားနဲ့အရာသားနဲ့တွေ့ရဗျာနဲ့ကိုယ်နဲ့ထိတွေ့ဇာနဲ့ထိတွေ့ရဗျာနဲ့ထိတွေ့မိတော့လဲခံစားမိဗျာနာပဲမျက်စိနဲ့အစင်းနဲ့တွေ့မိဗျာတော့လဲမလေးဒီအစင်းလေးလှလိုက်တာဒါလေးလှလိုက်တာနားနဲ့အသံနဲ့တွေ့မိဗျာတော့လဲအိုးဒီအသံလေးနဲ့ကောင်းလိုက်တာနှာခေါင်းနဲ့အနံနဲ့တွေ့မိပြန်တော့လေအိုးအနံလေးကမွှေးတာနော်။ဩဒီခင်းနံလေးကတင်းတင်းလေးငါဖြင့်ထမင်းတောင်စားလာပြီ။ဟုတ်ကလား။ဘာလို့တောင်။ခံစားနေတာမဟုတ်ဘူးလား။အဲ့တော့ထိတွေ့ရဲ့ခံစားတယ်။အဲ့လိုများခံစားဘူးလား။အကျိန်ငိမ့်ပါဗျာ။ဟုတ်လား။အကျိန်ငိမ့်အဲ့ဒီခံစားမှုတွေရှိလာပြန်တော့လေ။အိုးကောင်းတဲ့ဟာတွေသာယာတတ်မဲ့တဲ့တဏှာတွေဖြစ်ပြန်ရော။ပူစားရင်လည်းဒီနေ့စားရတဲ့ဟင်းလေးများကောင်းရည်တာနော်။နှစ်ပြန်ဒီလိုစားကောင်းမှာ။ဒီနေ့ဗီဒီယိုရုပ်ရှင်ကောင်းရည်တာ။ဒီဗီဒီယိုရုပ်ရှင်နောက်တစ်ပတ်လည်းပြရင်ကောင်းမှာပဲ။ကောင်းတာခံစားမိတဲ့အခါကျတော့အဲ့ဒီကောင်းတယ်ဆိုလို့ကိုမိမိယူဆထားတာကိုသာယာတတ်မဲ့တောင်းတာတဲ့တဏှာဖြစ်ရော။ဒါတွေဖြစ်တော့အဲ့ဒီတဏှာတွေအဆုံးမသတ်နိုင်တော့ပိုးပို့ပြီးလိုခြင်းလားတတ်မဲ့လားနှိမ့်သက်လာတော့ဥပါဒံဖြစ်ပြန်ရောဒါနဲ့ပဲအဲ့ဒီနှိမ့်သက်တာတတ်မဲ့တာရအောင်လှုပ်တော့လှုပ်တဲ့အလုပ်တွေဖြစ်လာပြန်ရောအဲ့ဒီအလုပ်တွေကကောင်းတဲ့အလုပ်မကောင်းတဲ့အလုပ်လုပ်မိကြတာကောင်းတဲ့အလုပ်လုပ်ပြီးတော့အဲ့ဒီကောင်းတဲ့အလုပ်ဆိုတဲ့အကြောင်းကြောင့်တစ်ခါနောက်ဘဝမှာကောင်းတဲ့ဘဝဘဝတည်ပရိသန္တိနေရပြန်တယ်စိတ်ရောဝိညာဉ်ရောရုပ်ရောနာမ်ရောမကောင်းတဲ့အလုပ်လုပ်မိပြန်တော့အဲ့ဒီမကောင်းတဲ့လုပ်ချောင်းအကြောင်းကြောင့်နောက်ဘဝမှာမကောင်းတဲ့ဘဝဆင်းရဲတဲ့ဘဝရောက်ရပြန်တယ်တဘဝဆုံးသွားပြီးမပြည့်ဘူးနောက်တဘဝဆက်တယ်ဆက်တော့လဲအဲ့ဒီဘဝမှာလဲအခုနလိုပဲသွားပြန်တယ်အဲ့ဒီဘဝမှာယုံနဲ့နန်းနဲ့တဘဝရဲ့လိုဖြစ်လာတာနဲ့ဟူရနာရသေးရဆိုရင်ဘူးဆွေးရငိုကြွေးရစိတ်နှလုံးမချမ်းသာရပြင်စွာပူလောင်ပင်ပန်းရနဲ့ဒုက္ခကြီးပါပဲကလားပဋိစ္စသမုပ္ပမြတ်စွာဘုရားဉာဏ်သက်ဝင်ဆင်ញင်မိအဲ့တော့ဒီဒုက္ခတွေလွတ်ကြောင်းကဘာလဲဆိုလို့ရှိရင်တော့ဒီဒုက္ခတွေခေါ်တဲ့ယုံနဲ့နန်းကိုသိဖို့ပဲလို့ဆိုရဲလူရဲဒါပဲလွတ်ကြောင်းပဲဆိုပြီးအဲ့ဒီယုံနဲ့နံသိအောင်ဥပါဒာနဲ့ခန္ဓာခေါ်တဲ့ဆွေလန်းစရာယုံနံတွေကိုသတိနဲ့ကပ်ပြီးရှုလိုက်တော့ဝိပဿနာဉာဏ်တွေဖြစ်ရှုတိုင်းရှုတိုင်းဖြစ်ပြီးပြတ်တာတွေ့ဖြစ်ပြမပြတ်နှိမ့်ဆက်လို့ဆင်းရဲတဲ့သဘောတွေတွေ့ဒီမြင်နေတဲ့ပုဂ္ဂိုလ်တ attva ရဲ့လို့အတ္တရဲ့လို့မရှိမပြတ်ဖြစ်ပြနေတဲ့ယုတ်အစဉ်နံစင်မြပဲလို့အနိစ္စဒုက္ခအနတ္တသဘောတွေသိပြီးဝိပဿနာဉာဏ်တွေထက်ထက်တန်တန်ဖြစ်တဲ့တဲ့တန်တန်ပြည့်ပြီးတော့အာယုန်တက်ချိန်ကြတော့ သောတပတိမဉ္ဇဉ်ယဖူဉ္ဇဉ်ယသကရာဂမိမဉ္ဇဉ်ယဖူဉ္ဇဉ်ယအနာဂမိမဉ္ဇဉ်ယဖူဉ္ဇဉ်ယရတ္တမဉ္ဇဉ်ယဖူဉ္ဇဉ်ယရတ္တမဉ္ဇဉ်ဖူဉ္ဇဉ်ယလည်းရတဲ့အချိန်မှာပဲသတိညွတ်ရွှေဉ္ဇဉ်တော်ယဖရာအဖြစ်ရောက်တယ်ရတ္တမဉ္ဇဉ်ကကိလေသာအသောတွေအကုန်လုံးကုန်ခန်းစေတယ်ထူကြထက်မြက်တဲ့အသည့်သိတော့မသိသေးခင်ကရှိတဲ့အချို့သောအာသဝတွေဟာအခုလုံးဝအပြည့်စုံသိသွားတဲ့အခါကျတော့အဲ့ဒီအာသဝတရားခေါ်တဲ့ကိလေသာတွေလုံးဝမဖြစ်ပေါ်တော့ဘူးအပြည့်သာချုပ်ငိမ့်သွားရောအဲ့ဒါကိုပဲအရဟတမေညာကိုအာသဝခယညာအာသဝတရားတွေကိုဂုံစီတဲ့ညာလို့ခေါ်တယ်အာသဝတရားဆိုတာဘာတွေလဲဖရာလို့အဲ့လိုလဲမမေးခြင်းနဲ့တီလဲမသိခြင်းနဲ့တီလို့လဲသိမထူးဘူးမေးလို့ပြောနေရရင်သိခြင်းလို့ပြောနေရရင်တရားကဘေးချော်သွားလဲဦးမှာဟုတ်ကဲ့လားအဲ့ဒီတော့အာသဝတရားဆိုတာကိလေသာတွေပဲလို့ဒီလောက်ပဲမှတ်ထားလိုက်အာသောတရားတွေကုန်ခန်းစေတဲ့ဉာဏ်ဆိုတာကိလေသာတွေကိုချုပ်ငိမ့်စေတဲ့ဉာဏ်ပဲအဲ့ဒီဉာဏ်ဟာရတ္တမေဉာဏ်ဒီတော့ဘာကိလေသာမှမရှိတော့ဘူးဆိုတော့စိတ်ကတိတ်ဖြူစင်းသွားတဲ့အခါကျတော့သဗ္ဗညုတဉာဏ်လည်းရတော့တာပေါ့တရားအကုန်လုံးတရားတွေမဟုတ်အကုန်လုံးအလုံးစုံအကုန်သိတဲ့ဉာဏ်ရတော့ဖျားဖြစ်ဖျားဖြစ်ပြီးတဲ့အခါကျတော့နောက်တနေ့အာယုန်တက်ပြီးတော့နောက်တနေ့ကူးသွားရောကဆုံလာပြီကျော်တရက်နေပဲရောက်ပါလေမနေ့စောပေါ့အဲ့ဒီအချိန်ကိုမိုးတော့ရံလို့ခေါ်တယ်ဒါပေမဲ့မိုးတော့လင်းတော့မလင်းသေးဘူးမိုးတော့ရံလို့ခေါ်တယ်အဲ့ဒီအချိန်မှာမြတ်စွာဘုရားဖြစ်ပြီးပြီးချင်းဆင်ញင်မိတယ်ဆင်ញင်လို့မလို့ဆင်ញင်မိတာနဲ့ဝမ်းမြောက်တော့စိတ်แท้တယ်ဝမ်းမြောက်ဝမ်းသာဖြစ်တယ်တဲ့အဲ့ဒါကိုပဲမနတာဝဝဋ္ဌာပိတဥဒ္ဒနာလို့ခေါ်တယ်စိတ်ထဲနဲ့မဖြစ်တဲ့ဝမ်းမြောက်မှုနှုတ်ကတော့ထုတ်မရွတ်ဘူးတဲ့ဘလို့စိတ်ထဲနဲ့ဝမ်းမြောက်မှုဖြစ်တယ်လဲဆိုတော့အနေကဇာတိတံသာရံတံတာဝိတံအနိဗိတံကဟကာရံကဝေတံတောဒုက္ခဇာတိပုဏ္ဏပုဏ္ဏကဟကာရကဒိဋ္ဌောတိပုဏ္ဏကေဟာနာကဟတိသဗ္ဗာတိဖာတုကဘေကာကဟကုတံဝိသင်္ခတံဝိသင်္ခာရကတံစိတ်တံတဏနံခယမေဇကာစိတ်แท้မှာအဲ့လိုဖြစ်ပြီးဝမ်းမြောက်တယ်တဲ့အဲ့ဒါကိုဥဒ္ဒံဂါထာလို့ခေါ်တယ်ဥဒ္ဒံစကားလို့ခေါ်တယ်ဝမ်းမြောက်လို့နှုတ်ကတော့ထုတ်ပြီးရွတ်တာမဟုတ်ဘူးတဲ့အဲ့ဒါစိတ်แท้မှာစဉ္ညာနှလုံးသွင်းပြီးဝမ်းမြောက်မိတာကဟကာရံခန္ဓာအိမ်ကိုဆောက်လုပ်ပေးတဲ့သူကိုကဝေတံတော်ရှာမိနေစဉ်အနိဗ္ဗိတံအနိဗ္ဗိတံတော်ဆောက်လုပ်သူကိုတွေ့နိုင်တဲ့ဉာဏ်ကိုမရသေးသမျှကာလပတ်လုံးဝမရသေးကြိုက်မှာအနေကဇာတိတန်သာရံဘဝများစွာတန္တရာကာလပတ်လုံးပန္ဒဝိတံပြီးသွားကြရလာလေပြီအဖမ်းမံအကြိမ်ကြိမ်အဖမ်းမံပြီးသွားကြရလာလေပြီဒီယုတ်ခန္ဓာနာခန္ဓာရတာဆင်းရဲနေတာပဲအဲ့ဒီယုတ်ခန္ဓာနာခန္ဓာခေါ်တဲ့အိမ်ကြီးကိုဆောက်လုပ်ပေးတဲ့လက်သည်လက်သမားကိုညံနဲ့ရှာနေသည်ရှာနေတဲ့အချိန်မှာရှာနေစဉ်မှာဘလောက်ကြအောင်ရှာနေခဲ့တယ်လဲဆိုတော့လေးသိင်ချင်းနဲ့ကဘာတသိန်းကာလပတ်လုံးရှာနေခဲ့တာဒီခန္ဓာအိမ်ကြီးဘယ်သူဆောက်ပေးတာပါလဲဘယ်သူဆောက်လို့ဒီဒုက္ခခန္ဓာအိမ်ကြီးဖြစ်ပြီးတော့ဒုက္ခဆင်းရဲတွေရနေတာပါလဲအဲဘယ်ချိန်ကစခဲ့တယ်လဲလို့ဆိုတော့ဒီပင်ကရာမြတ်စွာဘုရားရဲ့ခြေတော်ရင်းမှာအဘိနိဟာရခေါ်တဲ့ဖျားဖြစ်ပေါ်ရာအတွက်စုပန်တဲ့အချိန်ကစပြီးတော့ခန္ဓာဆင်းရဲကိုပြုလုပ်တဲ့ခန္ဓာအိမ်ရဲ့လက်သက်လက်သမားကိုရှာခဲ့တာတဲ့တဘဝပြီးတဘဝဘဝတွေအသင်ချေအသင်ချာမရေမတွက်တာအောင်တန္တရာထဲမှာတပြေးတည်းပြေးခဲ့ရတာပဲတဲ့အခုအချိန်ထိ အခုမှပဲအပြေးရရတော့လေအဲ့လိုပြေးနေတဲ့အချိန်မှာဘာတွေဖြစ်နေသလဲဆိုတော့ထက္ခာထက္ခာဘဝတွေဖြစ်နေခဲ့တာတဲ့လေးသိင်ချင်းနဲ့ကဘာတသိန်းကာလပတ်လုံးထက္ခာထက္ခာဘဝတွေဖြစ်တာတဲ့ဒုက္ခဇာတိပုဏ္ဏပုဏ္ဏဇာတိဘဝထက္ခာထက္ခာဖြစ်နေရခြင်းသည်ပုဏ္ဏပုဏ္ဏအကျဉ်းချင်းအဖမ်းမှန်ဇာတိဘဝတိဖြစ်ရခြင်းသည်ဒုက္ခဆင်းရဲလှပါတကားလေးသိချင်တဲ့ကဘာတသိကာလပတ်လုံးဖြစ်လိုက်ဦးလိုက်နာလိုက်သေးလိုက်ဆွေဘူးဆွေလိုက်သေးလိုက်နောက်တခါဖြစ်လိုက်နာလိုက်ဆွေဘူးဆွေလိုက်သေးလိုက်နောက်တခါဖြစ်လိုက်နာလိုက်ဆွေဘူးဆွေလိုက်သေးလိုက်ထက္ခဏကအဆက်မပြတ်ဒီခန္ဓာကြီးရရပြီးတော့ဘဝရဲ့အသေးသေးဖြစ်ခဲ့ရတာဆင်းလိုက်တာတဲ့အခုမှပြန်ဆင်းရဲနှလုံးသွင်းပြီအဲ့ဒါလို့ဒီဆင်းရဲတွေလှုပ်ပေးတဲ့လက်သမားကိုရှာနေတဲ့အချိန်မှဒီလက်သမားကိုသိတဲ့ဉာဏ်ကိုမရသေးသမျှကာလပတ်လုံးဘဝရဲ့အဖြစ်ခံရပြီးတော့ဆင်းရဲတွေအချိန်ငိမ့်အဖန်ပြင်းဖြစ်ခဲ့ရတဲ့ဆင်းရဲလိုက်တာအခုကောဆင်းရဲသေးလားမြတ်စွာဘုရားလေမဆင်းရဲတော့ဘူးဘာကြောင့်မဆင်းရဲလဲဆိုတော့လက်သမားကိုတွေးသွားလို့တဲ့ခန္ဓာအင်းကိုဆောက်ပြီးတဲ့လက်သမားကိုတွေးသွားလို့တွေးသွားတော့လက်သမားตัดပြလိုက်တာဗောตัดပြလိုက်တော့ဒီလက်သမားနောက်ထပ်ခန္ဓာအင်းဆောက်ပြီးနိုင်မေးလားမပေးနိုင်တော့ဘူးဒီလိုဆိုတော့ဆင်းရဲအောင်မလားငြိမ့်သွားရောကဟကာရကဒိဋ္ဌောတိပုဏ္ဏကေဟာနကာဟတိသဗ္ဗတေဖာတုကာဘကကဟကုတံဝိသင်္ခတံဝိသင်္ခာရကတံစိတံတဏှာနံခယမေစကာအဲ့ဒီတော့မင်းလေးမြတ်စွာဘုရားအဲ့ဒါလို့ဆင်ခြင်းပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်နေတော့ဘုရားရှင်ရဲ့ရှိကနေပြီးတော့များကြာကြာနာနာဖူးမြော်နေရရင်ဘလောက်ကောင်းမလဲနော်အမတန်ကြီးညိုစရာဝမ်းသာစရာအားရစရာကောင်းမှာပဲကဟကာရကဒိဋ္ဌောတိပုဏ္ဏကေဟာနကဟတိသဗ္ဗတေဖာတုကာဘကကဟကုတံဝိသင်္ခတံဝိသင်္ဃာရကတံစိတံတဏနံခယမေစကာကဟကာရကခန္ဓာအင်္ဂုအကျဉ်းငိမ့်ဆောက်လုပ်ပြီးတဲ့ဩတဏလက်သမားတွေ့သွားတော့ခန္ဓာအင်္နေဖြစ်တာဘာကြောင့်လဲဆိုဖြစ်ခြင်းလို့ဖြစ်တာကိုလို့သိသွားတယ်ဖြစ်ခြင်းတယ်ဆိုတာပါတော့တဏဘောအဲ့ဒါဘောဘဝတည်းဖြစ်ခြင်းတယ်လူဘဝရခြင်းတယ်နတ်ဘဝရခြင်းတယ်သတိကြွယ်ဘဝဖြစ်ခြင်းတယ်ရှင်ဘဝရှင်မင်းဘဝအရှင်မင်းဘဝလိုခြင်းနဲ့တမတဘဝလိုခြင်းနဲ့စသည်ဖြင့်ချင်းနေကဟကာရကခန္ဓာအိမ်ကိုအကျဉ်းငိမ့်ဆောက်လုပ်ပေးတဲ့ဩတဏလက်သမားဒါနိယခုခန္ဓာ၌တွန်သင်ကိုဒိဋ္ထောတိဉာဏ်နဲ့ဆက်စပ်တွေ့မြင်အပေပြီပါလေရောခန္ဓာအိမ်ကိုဆောက်လုပ်ပေးတဲ့လက်သမားအခုသင်ကိုငါတွေးပြီတဲ့တင်မဲခန္ဓာအိမ်နေအကျဉ်းချင်းအဖမှန်ထက်ခါထက်ခါဆောက်ပေးနေတာပဲဒီလိုမဟုတ်လားတွေးသွားပြီဘယ်သူတဲ့တုန်းလက်သမားတဏှာကဟကာရကဒိဋ္ဌောတိပုဏ္ဏကေဟာနကဟတိတွန်သင်မီပုဏ္ဏတပံကေဟံခန္ဓာသည်ဟူသောအိမ်ကိုနာကဟတိဆောက်လို့၍မပေးရတော့လတံမြတ်စွာဘုရားအတွက်ပြောတာနော်သူအတွက်သူဆင်ញင်းနေတာတွန်သင်္သနာသည်ပုဏ္ဏတပံဂေဟံခန္ဓာသည်ဟုသောအိမ်ကိုနာဂဟသည်ဆောက်လို့၍မပေးရတော့လတံဗာပြောတာတော့နောက်ထဘဝသည်ဖြစ်အောင်သင်္တနာလုံးမပေးနိုင်တော့ဘူးတဲ့ဘာကြောင့်လဲဆိုတော့သင်ကိုငါပဲ့တတ်လိုက်လို့အရာဓမေညာနဲ့ဟုတ်ကဲ့လားရာဓမေညာနဲ့ပယ်သတ်လိုက်လို့မို့ တဏှာလက်သမားမရှိတော့တဲ့အတွက်နောက်ထခန္ဓာအသစ်လုံမပေးရတော့ဘူးဒီလိုဆိုလို့ရှိရင်ဆင်းရဲအသေးရအောင်မလားမရတော့ဘူးပုဏ္ဏဂေဟာနာကာတိသဗ္ဗတေဖာတုကဘဂဂဟကုတံဝိသင်္ခတံတေတင်ဤဂဟကုတံအိမ်ဤအထွတ်ဖြစ်တဲ့ခေါင်းကျုပ်ဝါကိုလည်းဝိသင်္ခတံဖြစ်စီပြဖြစ်စီပြီးပြီအိမ်ခေါင်းမိုးတဲ့အခါကျတော့အချင်းတွေကအလဲကခေါင်းပေါ်မှာတွားပြီးစုစုတော့အဲ့ဒီအချင်းတွေကိုယ်ယူကာရမဖြစ်အောင်အပေါ်ကခေါင်းအုပ်ဝါဆိုတာအုပ်ရတာဒါမှမဟုတ်တင့်နေလဲအုပ်ရသူ့မိုးလည်းပဲအပေါ်ကအဲ့လိုတင့်နေအုပ်ရတယ်သူ့နဲ့အုပ်ရတယ်အဲ့ဒီအပေါ်ကဖျို့ဖျဲမဖြစ်အောင်အုပ်တဲ့ဟာကိုအထွတ်လို့ခေါ်တယ်။အဲ့ဒါခေါင်းအဝါပဲအဲ့ဒါကိုဂဟကုတံဂဟကုတံအိမ်ဤအထွတ်သက်ဖွဲဖြစ်တဲ့အဝိဇ္ဇာကိုလည်းဝိသင်္ခတံဖြစ်စီပြီးပေပြီ။ခေါင်းအဝါသက်ဖွဲဖြစ်တဲ့နဲ့တူတဲ့အဝိဇ္ဇာကိုဖြစ်စီပြီးပြီ။အိမ်ကခေါင်းအဝါမရှိဘူးဆိုလို့ရှိရင်အမိုးတွေကလေ့တော့လွင့်မသွားဘူးလားလွင့်သွားပြီဆိုလို့ရှိရင်မိုးတွေရိုးအိမ်မပြတ်ပေဘူးလားပြတ်တယ်ခေါင်းအဝါရှိရင်ဖြင့်အဲ့ဒီအိမ်မပြတ်ဘူးပေါ့အခုတော့အဲ့ဒီဝါကြီးဖျက်ပြလိုက်ပြီတဲ့မြတ်စွာဘုရားဖျက်ပြလိုက်ပြီဆိုတော့အဲ့ဒီခန္ဓာအိမ်ကြီးကရှိသေးလားနောက်ထပ်ကိုဆောက်လို့ရအောင်မလားမရတော့ဘူးဒါပြောတာအဲ့ဒီခေါင်းအဝါခေါ်တဲ့အထုကဘာလို့လဲဆိုတော့အဝိဇ္ဇာတဲ့အမှန်တဘာဝမသိတာအမှန်တဘာဝမသိတဲ့အဝိဇ္ဇာဆိုတဲ့မောဟကိုငါအပြိဓာမဉ္ဇဏ်နဲ့ပယ်သတ်ပြလိုက်ပြီဒါကြောင့်မသိတာမရှိတဲ့အတွက်အလုံးသိပြီဒါပြောတာသိပြီဆိုတဲ့အခါကျတော့ပြန်ပြီးအဖြစ်မခံတော့ဘူးပေါ့ခန္ဓာအသည့်အဖြစ်မခံတော့ဂဟကုဏအိဤအထွတ်သက်ဖွယ်ဖြစ်သောအဝိဇ္ဇာခေါ်တဲ့မောဟကိုလည်းဝိသင်္ခတံဖြစ်စည်းပြီးပေပြီတေသင်ဤဖာတုကာအချင်းရင်နဲ့ဒိုင်းမြတ်သက်ဖွယ်ဖြစ်တဲ့တခြားကိလေသာတွေကိုလည်းပဲဘက်ကပြုံမြုံပြက်အောင်ချိုးပြက်အပေပြီသဗ္ဗတေဖာတုကာဘက်ကတေတင်ဤတဗ္ဗအလုံးစုံကုန်သောဖာတုကာအချင်းယနေ့ဒိုင်းများနဲ့တူတဲ့ကြံတဲ့ကိလေသာတွေကိုလည်းဘက်ကပြုံမြုံပြဲအောင်ချိုးပြဲအပ်ပေပြီ။ပါတယ်တော့။ခေါင်းဆောင်ဖြစ်တဲ့အဝိဇ္ဇာခေါ်တဲ့အိမ်အထွတ်လည်းငါဖျက်ပြစ်လိုက်ပြီ။အချမ်းရဖြစ်တဲ့ဒိုင်းများအချင်းရင်နေဆိုတဲ့အိမ်ရဲ့အမိုးရဲ့အစဉ်အပြေနေတရားတွေကိုလည်းဒါကိလေသာတွေကိုလည်းငါအကုန်လုံးချိုးဖျက်ပြလိုက်ပြီတဲ့သွားပြီအိမ်ကြီးရှိသေးလားအဲ့ဒါပြောတာခန္ဓာအိမ်မရှိဘူးဆိုဆင်းရဲအောင်မလားအဲ့ဒါပြောတာသဗ္ဗတေဖာတုကဘဂဂဟကုတံဝိသင်္ခတံဂဟကုတံအိအထွတ်သက်ပွဲဖြစ်သောအဝိဇ္ဇာခေါ်တဲ့မောဟကုလည်းဝိသင်္ခတံအရဒမေဉဏ်ဖြင့်ဖြစ်စီအပ်ပေပြီဒေသင်တဏ္ဏလက်သမားဤတပ်ပါလုံးစုံသောဖာတုကအချင်းရင်နဲ့ဒိုင်းမြားသက်ပွဲဖြစ်တဲ့ကြံတဲ့ကိလေသာတွေကိုလည်းဘက်ကပြုံမြုံပြဲအောင်ချိုးဖြဲအပ်ပေပြီသွားပြီကိလေသာတွေအကုန်ကြီးဟုတ်ကဲ့လားကိလေသာတွေငြိမ့်ပြီဆိုတော့စိတ်ကလည်းဖြူစင်ငြိမ့်ပြီငြိမ့်အေးချမ်းသာမနေဘူးလားငြိမ့်အေးချမ်းသာတယ်ဝိသင်္ခာရကတံစိတ်တံတဏ္ဏနံခယမေဇကာတတမထို့ကြောင့်မေင္ဃာဤစိတ်တံစိတ်သည်ဝိသင်္ခာရကတံဖြစ်မှုပြဲမှုသင်္ခါရကင်းရာနိဗ္ဗာန်သို့အာယုံပြုလျက်ရောက်ချေရောက်လျက်ရှိကြပြီအာယုံပြုသောအခြင်းရောက်လျက်ရှိကြပြီနိဗ္ဗာန်ကိုအာယုံပြုပြီးငါစိတ်ကအာယုံပြုနေပြီတဲ့နိဗ္ဗာန်အာယုံပြုနေတယ်ဆိုတဲ့ကငြိမ့်အေးနေတာမလားငြိမ့်အေးနေတာ ဝိသင်္ခါရကတံစိတ်တံတဏ္ဏနံခယာမေစကာတဏ္ဏံလူကျင်တတ်မဲ့နှစ်သက်တွေ့တာမှုတဏ္ဏတို့ဤခယံကုံရာဖြစ်သောအရဟတဘုကိုလည်းဣဇဂာရပေရောက်ပေပြီအရဟတမေညာကကိလေသာအလုံးကိုအကုန်လုံးပယ်သပစ်လိုက်တဲ့အခါကျတော့တဏ္ဏလည်းငြိမ်းအဝိဇ္ဇာလည်းငြိမ်းအဲ့လိုငြိမ်းတော့အရဟတမေစိတ်ဖြစ်ပြီးနောက်ကကကဖြစ်တဲ့အရဟတဘုစိတ်ကြတော့ကိလေသာများရှိသေးလားမရှိတော့ဘူးဒါကြောင့်အရဟတဖို့စိတ်ကိုကိလေသာတို့ရဲ့ကုံရာတဲ့တဏ္ဏံတဏ္ဏကောင်းဆောင်သောကိလေသာတို့ဤခယံကုံရာဖြစ်သောအရဟတဖို့ကိုလည်းဣဇဂာရပေရောက်ပေပြီရနေပြီဝမ်းသာစရာမကောင်းဘူးလားမြတ်စွာဘုရားလို့ကိုယ်လည်းအဲ့လိုများကိလေသာတွေငြိမ်ပြီးတော့ငြိမ်အေးချမ်းသာနေမယ်ဆိုလို့ရှိရင်ဒီလိုပဲဝမ်းမြောက်မှုတွေမဖြစ်ပေဘူးလားအဲ့ဒါလိုငြိမ်အဲ့ဒါလောက်ငြိမ်အေးမှုမပြောနဲ့အခုအခိုက်တန်အချင်းကြောင်းနေရောက်လို့တရားမလို့တရားလေးတော်တော်တမာရီလေးတော်တော်ဖြစ်လို့မလို့ငြိမ်နေတယ်ဆိုလို့ရှိရင်မဝမ်းမသာဘူးလားအဲလုံးဝကိလေသာတွေအမြစ်ပြငြိမ်သွားပြီဆိုလို့ရှိရင်ဝမ်းသာတဲ့အစင်ဟာနှိုင်းစရာကိုမရှိတော့ဘူးဒါကြောင့်မြတ်စွာဘုရားဥဒ္ဒကျူရဲ့နောက်တနေ့ကျတော့မြတ်စွာဘုရားဒါရမကပဲနဲ့ပရိစ္ဆေသမုပ္ပါကိုအနုလုံးပฏิလုံးပြန်ဆင်ရင်နဲ့ဆင်ရင်ပြီးတော့ယဒဝေပါတုဘွန်တိဓမ္မအာတပိနောဇာယတောပြမနာတအစရှိသည်ဖြင့်ထပ်ပြီးတော့ဥဒ္ဒကျူရဲ့နဲ့အခုအနေကဇာတိတန္တရာကဘုရားဖြစ်ဖြစ်ပြီးပြီးချင်းဆင်ရင်နှလုံးသွေးမိပြီးဝမ်းမြောက်တဲ့ဥဒ္ဒံကာထာအခဏယဒာဝေပါတုဝန္တိဓမ္မအစာရတဲ့တရားတွေပဋိစ္စသမုပ္ပါအနုလုံပฏิလုံဆင်ញနာတွေကနောက်တနေ့ကျမှပြန်ပြီးဆင်ញင်မိ။ဒါကြောင့်အ ਨੇ ကဇာတိတန်တာရံဆိုတဲ့စကားကိုပထမဗုဒ္ဓဝစနာလို့ခေါ်တယ်။မြတ်စွာဘုရားရဲ့ပထမဥဆုံးစကားတော်တဲ့။ဒါကြောင့်ယောဂီတို့ကိုရအောင်လုပ်ပေးထားတာ။တို့များလည်းပဲဒီလိုပဲကိလေသာငြိမ့်ပြီးဆင်းရဲငြိမ့်မဲ့ဆိုရင်ရှင်တော်မြတ်ဘုရားလိုပဲဝမ်းသာမှုဥဒန်းနေစိတ်ထဲရတယ်မကွာမကပဲနဲ့နှုတ်ကပါမျက်စိုးလဲရမှာမလေးငြိမ့်အေးလိုက်တာချမ်းသာလိုက်တာငြိမ့်အေးလိုက်တာချမ်းသာလိုက်တာအဲ့ဒါလိုဖြစ်အောင်လို့အနေကသာတိသံသာရံတန္တာဝိတံအနိဗ္ဗိတံသဟဂါရံကဝေတံတောဒုက္ခာဇာတိပုဏ္ဏပုဏ္ဏကဟဂါရကဒိဋ္ဌောတိပုဏ္ဏကေဟံနာဂဟတိသဗ္ဗတေဖာတုကာဘေကာကဟကုတံဝိသင်္ခတံဝိသင်္ခာရကတံစိတ်တံတဏနံခယမေဇဂာခန္ဓာတိဟုသောအိအိဟုအကျိန်ငိန်ဆောက်လုပ်ပေးတဲ့လက်သမားကိုရှာဖွေးနေသည်များကာလပတ်လုံးထိုလက်သမားကိုသိနိုင်တဲ့အသိဉာဏ်ကိုမရသေးသည်များဘဝရီထခါထခါဖြစ်ပြီးတော့ဘဝများစွာတန်ត្រာကာလပတ်လုံးထခါထခါပြေးခဲ့လွားခဲ့သွားခဲ့ရလာလေပြီ။ဩဘဝထခါထခါဖြစ်ရဆင်းရဲလိုက်တယ်နော်။ဟဲ့တဏလက်သမားအခုခန္ဓာအိမ်ကိုဆောက်တဲ့လက်သမားဟာတင်မဲလို့သင်ကငါတွေ့ပြီနောက်တစ်ဖန်ငါရဲ့ခန္ဓာအိမ်ကိုသင်မဆောက်လို့ပေးရလတဲ့တော်လတန်းသင်ရဲ့အိမ်အထွတ်ခေါ်တဲ့အဝိဇ္ဇာကိုလည်းငါဖျက်ဆီးပြီးပြီအိမ်ရဲ့အချင်းရင်းနဲ့ဒိုင်းများသက်ဖွယ်ဖြစ်တဲ့တခြားတခြားကိလေသာကိုလည်းငါဖျက်ဆီးပြီးပြီဒါကြောင့်အခုအချိန်မှငါဤစိတ်ဟာဖြစ်မှုပြဲမှုသင်္ခါရကင်းရာနိဗ္ဗာန်ကိုအာယုံပြုလျက်ငြိမ်းအေးစွာရောက်နေပြီ။တဏှာအစရှိတဲ့ကိလေသာတွေကိုကိလေသာတို့ကုံရဖြစ်တဲ့အထတဖူကိုလည်းပဲငါရလျက်နေပေပြီ။ဟောအဲ့ဒီအဓိပ္ပာယ်မကောင်းဘူးလား။သိကောင်းတာပဲနော်။အဓိပ္ပာယ်သိရင်သဘောတရားအနေနဲ့အဓိပ္ပာယ်သိရင်လည်းကောင်းတယ်ကိုယ်သဏ္ဍာန်မှာဒီတရားတွေဖြစ်ရင်တော့ပြောစရာ မလို့တော့ဘူးဟုတ်ကလားပြီးတော့မှပဋိစ္စသမုပ္ပါဒ်ကိုဆင်ញင်တယ်ပြီးတဲ့အခါကျတော့မြတ်စွာဘုရားအဲ့ဒီဘောရိပင်အောက်ပလင်တော်ကမထဘဲနဲ့ခொနှစ်ရက်ကိလေသာမှဝုမြေလွတ်မြောက်ခြင်းဆိုတဲ့ဝိမု ക്തി ဒုက္ခကိုချမ်းသာကိုခံစားနေတယ်အဲ့ဒီနောက်လည်းပဲဘုနေရရွှေ9ရက်ဒီနေရရွှေ9ရက်နဲ့9ရက်9လီဝိမုတ်တိဒုက္ခခံစားတယ်9ရက်9လီဆိုတော့ဘယ်လောက်ဖြစ်သွားတော့49ရက်ကဆုံလိုက်ပြီးတော့တရက်ကစပြီးတော့အဲ့ဒီဘောဓိပင်ပဝန်းကျင်မှာပဲပန္လင်္ဂတတ္တဟအာနိမိတတ္တဟစေင္ကမနတတ္တဟအစရှိသည့်ဖြင့်ခொနည်းရခொနည်းရသတင်းသုံးပြီးတော့ချမ်းသာခံစားနေ49ရက်နောက်ဆုံးယတ္တပတတ္တမယတ္တပကြရတဲ့အခါကျတော့လင်းလုံးမင်းရင်မှာသတင်းသုံးနေစဉ်ဩက္ကလာပကဂုံသိညီနောင်သူတို့ရဲ့ဆွေမျိုးဖြစ်တဲ့နတ်တွေကလမ်းညွန်လိုက်တာနဲ့ပဲမြတ်စွာဘုရားထံမှရောက်လာ။ပြားစုံပုံနဲ့မုန်းကြွယ်จิตတွေလှူကြ။လှူကြပြီးတော့မြတ်စွာဘုရားထံမှသရဏဂုံဆောက်တည်ကြ။သရဏဂုံဆောက်တည်တယ်ဆိုတာတပည့်တော်ဟာရှင်တော်မြတ်ဘုရားကိုစိတ်ကကိုဝဲတဲ့ဥပါဒကားလို့မှတ်တော်မူပါဗျာ။တပည့်တော်ဟာရှင်တော်မြတ်ဘုရားရဲ့တရားတော်တွေကိုယုံကြည်စိတ်ကကိုဝဲတဲ့ဥပါဒကားတွေမှတ်တော်မူပါဗျာ။ရောက်တော့ဗုဒ္ဓတရဏဂုံနဲ့ဓမ္မတရဏဂုံနှစ်ခုတီးသွားတယ်ဘုသူတဏ္ဍာမှာလဲကုံနေညီနောင်နှစ်ယောက်ဘုသူတဲ့တဲ့နာမည်တပုဒ္ဒာနဲ့ဗန္လိကာတီးခေါ်ကတော့အဲ့ဒါအဲ့လိုအပမထွက်ဘူးသူတို့ဇာတိလေးလည်းစလုံးပေါင်းကလည်းတစ်မျိုးပဲဘယ်လိုအတန်ထွက်တယ်လဲဆိုတော့တပတ္တုနဲ့ဗန္လိကာတဲ့တပုဒ္ဒါကိုတပတ္တုဗန္လိကာတွေ့ရနာမည်ဆိုတာအတန်တော့လွဲရင်လွဲနိုင်တာပေါ့လေဒါတော့အဲ့ဒီပုဂ္ဂိုလ်တွေဟာမြတ်စွာဘုရားရဲ့သာသနာတော်မှာပထမဆုံးသရဏဂုံတည်တဲ့ပုဂ္ဂိုလ်တွေသို့တော်သရဏဂုံ၃ပါးမရှိသေးဘူး၂ပါးပဲရှိတော့၂ပါးပဲတည်သေးတယ်ဘာနဲ့ပါတော့ဘုန်းနာနဲ့ဓမ္မပဲတန်ခါမရှိသေးလို့အဲသူတို့လည်းပဲမြတ်စွာဘုရားထံကပူဇော်ဖို့ရတောင်းတဲ့အခါကျတော့ရှင်တော်မြတ်ဘုရားကဆံတော်ကိုလက်နဲ့တတ်လိုက်တဲ့အခါကျတော့ဆံတော်ရှေ့စုလက်ထဲကပ်ပါလာပူဇော်ဖို့ရသူတို့ပေးလိုက်တယ်သူတို့လည်းပြန်သွားဥက္ကလာပရောက်တဲ့အခါကျတော့ဒီဆံတော်ရှေ့စုကိုဖျားတဲ့ပြီးတော့ဌာပနာပြီးဌာပနာလိုက်တယ်အဲဒါအခုတော့ပြောကြတာကတော့အဲ့ဒီစေတီဟာရွှေရုံကုန်ကြီးပဲလို့ရွှေရုံစေတီတော်ကြီးပဲလို့ပြောကြတာပဲအဲ့လောက်ခရီးဝဲဝဲအဲ့ဒီခါတုန်းကသွားနိုင်ကြလားတော့မသိဘူးလွန်ခဲ့တဲ့နှစ်ပေါင်း2586ခုနှစ်မဟုတ်လားအဲ့ဒီခါတုန်းကတော့ဝဲဝဲကြီးများရပိလက်ကြီးတွေနဲ့သွားလားမသိဘူးအဲ့လိုပြောကြတာပဲဒါပေမဲ့သူတေသနာပညာရှင်တွေကတော့အဲ့ဒီဩက္ကလပါဆိုတာအိန္ဒိယမှာအခုဩရိတနယ်ဆိုတဲ့ပြည်နယ်ဆိုတဲ့နေရာဟာရှိကဩက္ကလပဖြစ်เสียရှိပါတယ်လို့ဆိုပြီးသူတို့အထောက်အထားတွေနဲ့ရေးကြအိန္ဒိယတဲ့နေပေါ့လေဘာမှပြည်ကြောက်မရောက်ဘူးပေါ့အဲ့လိုဆိုကြသူတို့လူရင်းကတော့အဲ့ဒါမဟုတ်ပါဘူးလူရင်းကတော့ဒီကုံတဲ့နှစ်ယောက်ဟာညီတော်နှစ်ယောက်ဟာပထမဆုံးတရဏဂုံတည်တဲ့ပုဂ္ဂိုလ်တွေပဲအဲမြတ်စွာဘုရားလည်းတတ္တမတတ္တဟပြီးတဲ့အခါကျတော့အဇဘာလညောင်စိတ်ကြောင်းညောင်မင်းရင်ပဲပြန်ပြီးသတင်းသုံးပြန်ပြီးသတင်းသုံးတဲ့အခါကျတော့ရက်90မြောက်ပေါ့သတင်းညကဆုံလိုက်ပြီးတော့ဒီနေ့ကစပြီးရက်90မြောက်ဝါစုလဇန်6ရက်လောက်ဖြစ်လိမ့်အဲ့ဒီမှာမြတ်စွာဘုရား gain ငါရထားတဲ့တရားတွေဘယ်သူတွေကိုအစာအုပ်ဆုံးခေါ်ရပါမလဲ
ရဟန်းကတော့ပထမဒီလိုရှိတယ်။မြတ်စွာဘုရားဟာရထားတဲ့တရားတွေပြန်လေဟောပြဖို့ဟောကြားဖို့စိတ်ညွတ်တော်မမူဘူးတဲ့။ဘာကြောင့်လဲလို့ဆိုတော့တရားတွေကနဲ့နဲ့တဲ့တိမ်မွေးတဲ့သိနိုင်မြင်နိုင်ခဲ့တယ်။ဂံဘီရောဒုဒ္ဒောဒုရဏုဘောသောအတ္တကဝဆရောပန္ဒိတဝေရဏီယောနဲ့နဲ့တိမ်မွေးလွန်းလို့သောပညာပြည့်စုံတဲ့ပုဂ္ဂိုလ်တွေဒါသိနိုင်တဲ့တရားတွေဒါပေမဲ့အခုအချိန်မှာသတ္တဝါတွေရဲ့တဏ္ဍမာကလောဘဒေါသမောဟဆိုတဲ့ကိလေသာမျိုးတွေတိတ်မြားနေတယ်ဒီမျိုးတွေအဖုံးခံရတဲ့သတ္တဝါတွေရဲ့ဉာဏ်ဟာဒါလောက်နဲ့နဲ့သိမွေးတဲ့တရားတွေသိနိုင်မှမလားသိနိုင်မယ်မထင်ဘူးဟောလို့ရှိရင်ပြမယုံများဖြစ်မယ်မဟောတော့ဘူးအဲ့လိုစိတ်ညွတ်တယ်တဲ့ဒီခါကျတော့မှသဟံပတိမြမာကြီးကလာပြီးအဲ့ဒါသိလို့ဆင်းလျှောက်တယ်ရှင်တော်မြတ်ဖေဟာတရားဟောတော်မူပါဖေဟာဝိဝရတုအမတတ္တဒွါရနိဗ္ဗာန်တကားဖွင့်တော်မူပါဖေဟာပညာတိဟုသောမျက်စိ၌ကိလေသာမြူနယ်သောတ attva တို့လည်းပဲရှိကြပါသေးတယ်ထို attva တို့ဟာတရားမနာရရဲ့မနာရခြင်းကြောင့်ဆုံးရှုံးကြပါလိမ့်မယ်ဒါကြောင့်မလို့ရှင်တော်မြတ်ဖေဟာဟောလို့ရှိရင်ဒီပညာတိဟုသောမျက်စိ၌ကိလေသာတိဟုသောမြူနယ်ပါသောတ attva များရှင်တော်မြတ်ဖျားဟောကြားတဲ့တရားသိတော့သိကြပါလိမ့်မယ်အဲ့ဒါလို့ဆိုလို့ရှိရင်သူတို့အကျိုးများပါလိမ့်မယ်ဒါကြောင့်ဟောကြားတော်မူပါဖျားလို့မြမသဟံပတိကလာပြီးတော့လျှောက်တယ်အဲ့ကြတော့မြတ်စွာဘုရားကတရားဟောဖို့ဘယ်သူဟောရမလဲလို့ဆင်ញင်တယ်တဲ့ဒီတော့ရဟန်းကဒီတိုင်းပါတာပဲအဲ့ဒါဟာတရားကိုတရားနာတဲ့ပုဂ္ဂိုလ်တွေအလေးပြုအောင်ဆိုပြီးတော့မြတ်စွာဘုရားအဲ့ဒါလို့ဆင်ញင်တာနဲ့တူပါရဲ့။ဘာကြောင့်လဲလို့ဆိုတော့အဲ့ဒီတော့ကဟိန္ဒူဗြဟ္မဏဝါဒထွန်းကားနေတာ။ဟိန္ဒူဗြဟ္မဏဝါဒမှာသူတို့ကယူဆတာကတက္ကပါလောကကြီးနဲ့တက္ကပါတ attva တွေကိုဗြဟ္မာကြီးကဖန်ဆင်းတယ်မြမကြီးရဖန်ဆင်းတော့မြမကြီးသာနဲ့သူတို့စိတ်ထဲမှာအထွတ်အမြတ်ပဲမြမကြီးရတ attva တွေဖန်ဆင်းတဲ့ attva တွေရဲ့သဏ္ဍာန်မှာဇီဝအတ္တခေါ်တဲ့အသက်ကလေးသွင်းပေးလိုက်တယ်ဒါကြောင့်တော့တတော်တွေရဲ့အသက်ရှင်သွားလာနေထိုင်ရတယ်အဲမြမကိုကိုးကွယ်ကြတယ်ဒီတော့မြတ်စွာဘုရားကိုသူတို့ကိုးကွယ်တဲ့မြမကကိုယ်တိုင်လာပြီးတော့တရားဟောဖို့တောင်းပန်လျှောက်ထားတယ်ဒီလိုတောင်းမှလျှောက်ထားလို့ဘုရားရှင်ဟောရတယ်ဆိုလို့ရှိရင်သူတို့စိတ်ထဲပိုမညွတ်နိုင်ဘူးညွတ်နိုင်တယ်အဲ့ဒီသဘောအဲ့ဒါလို့ဖြစ်အောင်လုပ်တာလို့ဒီလိုယူဆရပါတယ်ဘာကြောင့်လဲလို့ဆိုတော့ဘုရားရှင်မူလဒီပင်ကရာမြတ်စွာဘုရားရဲ့ခြေတော်ရင်းမှာအရဟတမေညာအရဟတဖုန်ညာရပြီးယဟနာဖြစ်နိုင်တဲ့အခြေအနေဉာဏ်ပါရမီရင့်နေပါပြီဖြစ်ပါလျက်ကနဲ့အဲ့ဒီမှာအရဟတမေညာကိုကိလေသာငြိမ်းစေနိုင်တဲ့အရဟတမေအရဟတဖုညာကိုမယူဘဲနဲ့ကဲသတ္တဝါတွေသံသရာတိဟုသောရေအရင်မှမြုပ်မျောပြီးတော့ဒုက္ခတဲ့ဒုက္ခဆင်းရဲခံစားနေရတဲ့သတ္တဝါတွေတတ်နိုင်သမျှငါကဲတင်အောင်မှပဲဒါကြောင့်နိဗ္ဗာန်ချမ်းသာကိုမယူသေးဘူးဆိုပြီးတော့ဖျားစုပန်ပြီးတော့လေးသိင်ချင်းနဲ့ကဘာတသိန်းကာလပတ်လုံးအစင်းရဲ့ပင်မခံကျင့်လာတာဟာတရားဟောဖို့ရည်ရွယ်ချက်မဟုတ်လားရည်ရွယ်ချက်ပဲအဲ့တော့အဲ့ဒီရည်ရွယ်ချက်ပဲမျက်ခြေပြတ်ခံမလဲဒါရှင်တော်မြတ်ဘုရားဖြစ်လာပြီဆိုတဲ့ကဒါဟောမှာပေါ့မဟောပဲဘယ်နေမလဲဒါပေမဲ့အဲ့ဒါလို့ဆင်ញင်နှလုံးသွင်းနေဆိုတော့တို့များဒီလိုစိတ်ဖြစ်ရင်မြမကလာလျှောက်မယ်မြမကလာလျှောက်လို့ဟောရတယ်ဆိုလို့ရှိရင်မြမကိုးကွယ်တဲ့လူတွေသူတို့စိတ်ထဲမှာတို့တရားကိုလေးလေးစားစားနာကြလိမ့်မယ်အဲ့ဒါလို့ဆိုလို့ရှိရင်သူတို့အတွေ့အကျိုးများလိမ့်မယ်လို့သဘောပေါက်တဲ့အတွေ့အဲ့လိုဆင်ញင်မိလို့ဒီလိုတရားမနာဖို့စိတ်ညွတ်တယ်ဆိုတဲ့သဘောလောက်တယ်လို့မပြောနိုင်ဘူးလားပြောနိုင်တယ်ဒါနဲ့တရားဟောဖို့စဉ်းစားလိုက်တော့ဘယ်သူတရားစဟောရပါမလဲစဉ်းစားတော့သူရဲ့လက်ဥစရာအလာရယတိကြီးတတိယငယ်အလာရယတိကြီးတရားဟောမှာပဲအဲ့လိုစိတ်ဆင်ញင်မိတာနဲ့ဒါတပ္ပညုတရွှေညာနဲ့ကြည်တာတော့မဟုတ်ဘူးသာမန်ဆင်ញင်လိုက် စိတ်ထဲမှာဖြစ်ပေါ်တော့အလားတည်းတည်းဟောမှာပဲသူကလက်ဥစရာပဲသူထံကတရားတွေကျင့်လို့မလို့ဇန်နေသူရတော့ဖျားတာမဖြစ်တာဇန်ရတဲ့အထီးကျေးဇူးများခဲ့တယ်အဲ့ဒါကိုနတ်တယောက်ကနတ်တစ်ပါးကသိတဲ့အခါကျတော့ရှင်တော်မြတ်ဖျားအလားရရဲ့တည်းလွန်ခဲ့တဲ့ခုနှစ်ရက်ကပွေလွန်သွားပါပြီဖျားဆိုတော့မြတ်စွာဘုရားကကြီးတော်မူတဲ့ဩမဟာဇာနိယောဝတ္တအလာရောကာလမောကာလမောကာလမအနယ်ဖြစ်သောအလာရောအလာသယတိကြီးသည်မဟာဇာနိယောဝတ္တအဆုံးရှုံးကြီးဆုံးရှုံးသွားကြလေသည်ဆုံးရှုံးသွားပြီလွန်ခဲ့တဲ့ခုနှစ်ရက်ကလေးကမှမကြခင်လေးကမှပွေလွန်သွားတော့တကယ်လို့သာမြတ်စွာဘုရားရဲ့တရားနားလည်ရမယ်ဆိုရင်သူဟာအရဟတမညာအရဟတဘုညာအထိရနိုင်တဲ့အခြေအနေရှိတဲ့ပုဂ္ဂိုလ်ပဲအဲ့ဒါကို9ရက်နောက်ထပ်များအသက်ရှင်လိုက်မယ်ဆိုရင်တရားတော်နဲ့ထိရတွေ့ရလို့အရဟတမညာအရဟတဘုညာအထိယန္နာဖြစ်သည်အထိဖြစ်သွားလို့မလို့ဆင်းရဲခတ်သိမ်းငြိမ်းရမယ်အခြေအနေရှိတယ်လွန်ခဲ့တဲ့9ရက်ကကွယ်လွန်သွားပြီဆိုတော့ဆုံးရှုံးသွားပြီဆုံးရှုံးသွားပြီမြတ်စွာဘုရားမိတ်ဒါနဲ့ပဲကဲအလာရယသိမရှိဘူးဆိုလို့ရှိရင်တော့ဥဒကယသိနောက်ဒုတိယဆရာကိုတရားဟောမှာပဲရာမယသိကြီးရဲ့သားတပည့်ဖြစ်တဲ့ဥဒကယသိကိုတရားဟောမှာပဲဆင်ញံရတော့နတ်ကလျှောက်ပြန်တယ်မြတ်စွာဘုရားခုနနတ်လျှောက်ထားတဲ့အခါကျတော့နတ်ကလျှောက်ထားပြီးမှတခါရှင်တော်မြတ်ဘုရားကတတိယတာရှင်ညာတော်နဲ့ဆင်ញံကြည့်တော့ဟုတ်ပဲရာမယတိကြီးဟာအလာရယတိကြီးဟာကွယ်လွန်ပြီးတော့ဗြဟ္မဒီမှာသွားပြီးဗြဟ္မာဖြစ်တာဇန်ရောက်အဲ့ဒါညမှာတွေ့ရတယ်ဒါနဲ့ဥဒကယတိဟောမလို့ဆင်ញံကြည့်အဲ့ဒီပထမဆင်ញံတော့ကတော့တာမန်စိတ်แท้ဖြစ်ပေါ်တာတပ်ပြူတညာနဲ့မကြည့်ရသေးဘူးအဲ့ဒါလည်းပဲယတိကရှင်တော်မြတ်ဘုရားရာမရဲ့သားဖြစ်တဲ့ဥဒကယတိကြီးမနေညာကကွယ်လွန်သွားပါပြီဖေ။အဲဒီတော့မြတ်စွာဘုရားတခါဩမဟာဇာနိယောဒဥဒကောရာမပုတ္တောရာမပုတ္တောရာမယတိကြီးရဲ့သားတပည့်ဖြစ်တဲ့ဥဒကောဥဒကယတိကြီးဟာလည်းပဲမဟာဇာနိယောဒမက်ဖို့မရပဲနဲ့ဆုံးရှုံးကြီးဆုံးရှုံးအပြန်ပါဘကောမြတ်စွာဘုရားကြီးပြိတ္တတုဒီနေရာမှာတတိထားเสียမကောင်းဘူးလား။ဘာကောင်းတာ။ဟမ်တညာလေးညာဆက်အသက်ရှင်လိုက်မယ်ဆိုရင်လေကိလေသာကြီးဆင်းရဲငြိမ်းတဲ့အသည့်အကျိုးရှိသွားမှာဟုတ်ကဲ့လားအခုတညာလေးလွဲသွားချော်သွားတာနဲ့အဆုံးပြုံးကြီးဆုံးပြုံးသွားတာအဲ့ဒါကြောင့်မြတ်စွာဘုရားကမိန်ကြတာဣဇေဝကိသံအတ္တပံကောဇိညာမရဏံတုဝေနာဟိနောသင်္ကရံဒေနမဟာဒေဝိနမစ္ဆုနာအတ္တပံကျိုးကျိုးကုတ်ကုတ်အာထုယမိတရားအလုတ်ကိုဝါအတ္တပံကိလေသာကိုပူလောင်၆တွေ့ဇေနိုင်လောင်အောင်အာထုယမိတရားအလုတ်ကိုဣဇေဝယနေ့ယခုပင်မင်းကိစ္စမုခမတွေ့ပြုလို့ရပေမည်အခုလို့တဲ့ကိလေသာငြိမ့်စေနိုင်တဲ့တရားအလုတ်ကိုအခုလို့တဲ့ကောအဘယ်သူသည်တွေ့နှစ်ပြန်ပင်ညာမရဏံဒုနိမဒေနီကိုဇင်ညာသိနိုင်ပါအနိ